တချိန်ကတရုတ်နဲ့ထိုင်းကိုတင်ပို့တဲ့ယာဒီဘော်သီးနှံတွေကိုလုံခြုံရေးနဲ့လမ်းပန်းဆက်သွယ်မကောင်းတာကြောင့်ပြည်တွင်းမှာဈေးကွက်ရှာပြီးရောင်းချနေရတယ်လို့သီးနှံစိုက်ပျိုးထုတ်လုပ်သူတွေကပြောပါတယ်အခုနှစ်မှာယာဒီဥရုကြောင့်လည်းသီးနှံပြတ်မှုတွေဖြစ်ပေါ်နေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုစီသူကပြောပြပေးမှာပ
ါပြည်ပဖို့သီးနှံတွေစပြီးပေါ်လာပြီမဲ့နေဆက်ကုံတွေရေးယာဒီဥရုနဲ့လမ်းပန်းဆက်သွယ်ရေးမကောင်းတာကြောင့်တောင်သူတွေကုံတွေတွေကပြည်တွင်းဈေးကွက်ကိုပဲအဓိကအားထားလာပါတယ်ဒီနှစ်ကအမေရိကန်ဒေါ်လာတန်းချီဝင်ငွေရနေတဲ့တရုတ်နဲ့ထိုင်းဈေးကွက်ကိုလက်လွတ်ထားရတာပါတချို့ကလည်းတာချီလေးနေဆက်ကနဲ့ထိုင်းကိုထောပတ်တီးပို့နေပါတယ်ဒါပေမဲ့မြန်မာနိုင်ငံလေပိုင်းကတောင်သူတွေကတော့လမ်းပန်းဆက်သွယ်ရေးကြောင့်အခုနှစ်မှာပြည်တွင်းဈေးကွက်ကိုပဲဥတီရောင်းချနေကြောင်းရှမ်းပြည်နယ်ဟိုပိုးမြို့ကထောပတ်ဆိုင်ကင်ပိုင်ရှင်တူကပြောပါတယ်
ဒီပါတော့လေပို့နေကြရရှင်ဟောက်တာချိလိုက်တဲ့ဆင်မောနော်ပြီးတော့ VNN ဖတ်တို့အဲ့လိုမျိုးလေးတွားရဲတချို့နေရာကျတော့ရေကြီးသွားတဲ့ခါလမ်းတွေကပိတ်ဆို့မှုဖြစ်သွားရောအတီးခူးတော့မရဘူးတင့်လို့မရဘူးအဲ့လိုအခြေအနေတွေတော့ရှိသွားတချို့ချန်နေရတော့မရဘူးပေါ့ဟုတ်ဒီအခုရာဒီကအရင်ပေါ်ပြီးတော့အရင်ခူးများရဲတကယ်ကျိုးချိန်ခါဖြစ်တဲ့ခါကျတော့လေဒီပင်ကြတော့အမျက်နေတာပေါ့ဈေးကကြတော့ဒီပါပိုးတဲ့ခါကြတော့အရင်ကကြတော့ဈေးအရင်ကောင်းနေပေါ့နော်အခုပြည်တွင်းကစုံမီအများကြီးရှုံးပြီးနိုင်တာလဲဖြစ်လာတယ်တော့ဒီနေ့ကလေ
ရှမ်းတောင်ပိုင်းမှာအခုနှစ်တရက်သီးအထွက်ကောင်းပြီမဲ့မိုးကောင်းခဲ့လို့အရေးသွေးကိုထိခိုက်ခဲ့ပါတယ်ဒီတရက်သီးတွေကိုရှမ်းရှိပိုင်းကျိုင်းတုံကနေတရုတ်နယ်ဆက်မိုင်းလားကိုတည်ယူဖို့ဆိုရင်လမ်းမကောင်းလို့၄ရက်လောက်ကြာနေပါတယ်ဖေးသီးကိုလည်းမိုင်းလားနယ်ဆက်ကိတ်ကနေတရုတ်ကိုပို့ပါတယ်ဒါပေမဲ့လမ်းကျန်းလို့တရက်ကိုကားအစီ90လောက်ပဲသွားနိုင်ပြီးကုန်ကျစရိတ်များကြောင်းတည်တည်ဝလံစိုက်ပျိုးထုတ်လို့ရောင်းချသူများအသင်းရဲ့ဥက္ကဋ္ဌက VOE ကိုပြောပါရစေ
။ဒီချင်းချင်းကပုံပြီးတော့မကိုက်ဘူးရှားတာမှာဥမာချင်းနဲ့တစ်ချင်းနဲ့မှ3000အလုံးကြီးရဆိုရင်ကျေရင်ရှင်းတော့3000မကန်ချင်းမပေါင်းအလောက်ပဲရှားတော့တာခါလေးတပေါင်းတော့အပပေါင်းခွဲနေတာမှဖြစ်တာလို့ရှိသေးတယ်ဒီကားကလည်းဈေးကြီးတာနဲ့ပြီးရင်တော့ကြာလာနေဆိုတော့ဒီကားကဒီမှာအဲ့လိုစိတ်ပါနေယူပါလေအခုလောကရဲ့တိုးနေ3000လောက်ကြာရကားက
တရသည်ကိုမိုးရွာလို့အလုံးပိတ်မိုးကောင်နဲ့တဲမဆိုရင်တော့အပြက်စီးအဆုံးရှုံးများတယ်လို့ကုန်တယ်သူကပြောပါတယ်ပြည်တွင်းမှာတော့ဈေးရတာနည်းတယ်လို့စိန်တလုံးရောင်းချတဲ့ကုန်စီတိုင်းပိုင်ရှင်တဦးကပြောပါတယ်အခုလောက်ကစပြီးဖရဲတရက်တခွာပင်မဲ့လိမ်မော်ထောပတ်ဒီလိုရာသီပေါ်တိနံတွေကိုပြပတင်ဖို့လေရှိပါတယ်။ကချင်ပြည်နယ်ကံပိုင်တီကနေတရုတ်ကိုကုန်ကားတွေသွားနေပေမဲ့ငပြောကိုပဲအဓိကတင်နေကြတာပါ။ပြိပခါတွေကြောင့်မူဆယ်ကုံတွေရေးရထားတာကတိနံစိုက်ပျိုးထုတ်လုပ်သူတွေအတွက်ဆုံးရှုံးမှုတွေရှိတယ်လို့တောင်သူတွေကပြောပါတယ်ခင်ဗျာ။